တရုတ်ပြည်မှကြီးကနေကွဲထွက်ပြီးထိုင်ဝမ်လွတ်လပ်ရေးကြေညာဖို့ကြိုးပမ်းနေသူတွေကိုတရုတ်အစိုးရကအမြင့်မဲစီရင်ပြုစုနေပါတယ်။ဒါဟာတရုတ်အစိုးရကဟောင်ကောင်မှာအမျိုးသားလူညုံရေးဥပဒေအတွက်ကြားထမ်းပြီးနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးနှိပ်ကုပ်ခဲ့တယ်လို့မျိုးထိုင်ဝမ်မှာလည်းခွဲထွက်ရေးသမားတွေကိုရာဇဝတ်ကျူးလွန်သူတွေအဖြစ်အရေးယူသွားနိုင်မှုလုံဆောင်လာတဲ့ခြေလှမ်းဖြစ်တယ်လို့အကြေခန့်တွေကမြင်ပါတယ်။ဒါဟာကိုယ်ပိုင်အုပ်ချုပ်မှုနဲ့ရပ်တည်နေတဲ့ထိုင်ဝမ်ကိုတရုတ်အစိုးရကအဝေးကနေဩဇာတက်ရောက်အောင်အခုလိုအမြင်မဲစီရင်ပြုစုပြီးနီလန်းရှာနေတာဟာဘာမှထိရောက်မှာမဟုတ်ဘူးလို့မြင်သူတွေလည်းရှိပါတယ်။တရုတ်အစိုးရရဲ့အခုလှုပ်ဆောင်ချက်ဟာထိုင်ဝမ်ကျွန်းမှာငကူကရှိပြီးသားတရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကိုပိုတောက်လောင်လာအောင်ဓာတ်ဆီလောင်ပေးသလိုဖြစ်နေတယ်လို့လေလာသူတွေကဆိုပါတယ်။ထိုင်ဝမ်နိုင်ငံကိုခီးသွွာလာခွင့်ပိတ်ပင်တာအဆက်ဆံလမ်းကြောင်းဖြတ်တောက်တာစတဲ့ပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေနဲ့အရေးပါသူတွေကိုလုံခြုံတပ်ဖြတ်တာမျိုးတွေမရှိဘဲနဲ့တော့တရုတ်ကပြုစုနေတဲ့အစင်းဟာဒီစရာလိုဖြစ်နေတယ်လို့တိုင်ပင်မြို့ကမဟာဗျူဟာလိလာရေးသူတေတီချမ်ချင်းကပြောပါလိမ့်ခင်ဗျာ